Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာတော်တော်ရှင်များရှင် VOA American အတန်းရဲ့2023ခုနှစ် February 23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာငလာဝါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဘေးကင်းရန်ကမင်္ဂလာမနက်ခင်းဖြစ်ကြပါစေ။ကျွန်တော်ကခင်မောင်စိုးမြင့်ပါ။ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုမကြေညာဘဲတွားရောက်ခဲ့ပါတယ်။မြန်မာစစ်တပ်အရာရှိတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပါတယ်။ငလင်တန်စိုးစိုးဝါးဝါခံနေရတဲ့တူရကီနိုင်ငံမှာနောက်ဆက်တွဲငလင်ထပ်လုပ်သွားပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပဲရှင်။နှစ်နိုင်ငံတဘောတူညီချက်အရဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံမယ်ဆိုပေမဲ့ရိုဟင်ဂျာတွေကတော့စစ်ကောင်စီအပေါ်အယုံအကြည်ရှိကြပါရဲ့လား။
ဟုတ်ကဲ့ပါဆရာ second sea ဘက်ကကျွန်တော်တို့ယူဟင်ဂျာဒုက္ခသည်များကိုပြန်ခေါ်ရှင်နေဆိုရင်အဲ့ဒီနိုင်ငံအထွတ်မှာရှိရတဲ့ဆေးထွေ IDB
အပြည့်အစုံကိုတော့မကြခင်နားဆင်ရဖို့ရှိပါတယ်။ဒါအပြင်3နှစ်ကျော်ပိတ်ထားတဲ့တာချီလက်မျိုးကထိုင်းမြန်မာချစ်ကြည်ရေးတရားပြန်ဖွင့်တဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့ယူကရိန်းကျူးကျော်စစ်ကြောင်းရုရှားရဲ့တရုတ်အပေါ်ကပအမြင်တွေပြောင်းလာတာဩစတြေးလျရဲ့နေဆက်ကုံသွေးရေးဆောင်ရွက်ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံတွေမှာတော့တွေ့ဆုံမေးမြန်းခန်းတစ်ခုနဲ့အတူစီးပွားရေးလူမှုရှုခင်းစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်မနန်းလာပြောပြပါမယ်ရှင
်။ရုရှားကျူးကျော်စစ်တစ်နှစ်ပြည့်ကနေရပိုင်းအလိုမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့ကယူကရိန်းနိုင်ငံကိုရုတ်တရက်ရောက်ရှိသွားပါတယ်။ဒီခီးစင်ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်မှုကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့လည်းပြောပါတယ
် Freedom is priceless. It's worth fighting for for as long as it takes.
လွတ်လပ်မှုဟာတန်ဖိုးဖျက်လို့မရနိုင်ပါဘူး။ဘယ်အချိန်လောက်ကြာကြာတိုက်ပွဲဝင်ရကြုံနဲ့ပါတယ်။ဒါကြောင့်လည်းလိုအပ်သလောက်ယူကရိန်းသမ္မတနဲ့အတူရပ်တည်သွားမှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတနဲ့အတူသတင်းထုတ်တွေကိုပြောလိုက်တာပါမြို့တော်ကီယက်ကမိုင်ယန်စကီနန်တော်မှာယူကရိန်းသမ္မတဗိုလိုဒီမာရိုဇာလင်စကီနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနောက်ထပ်စစ်ရေးအကူအညီဒေါ်လာတန်း900ပေးမယ်လို့ကြေညာလိုက်ပါတယ်အဲ့ဒီအကူအညီတွေထဲမှာလက်နက်ကြီးကြီးစံတွေနဲ့တင်ကားဖြတ်လက်နက်တွေပါဝင်ပါတယ်ဒါ့အပြင်ရုရှားအပေါ်ကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တန်ခတ်မှုအသစ်တွေကိုဒီသတင်းပတ်ထဲမှာချမှတ်လိုက်မယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေစီကနေယူကရိန်းသမ္မတတောင်းဆိုထားတဲ့အစစ်မြင့်လက်နက်တွေနဲ့တိုက်ခိုက်ရေးဂျက်တိုက်လေယာဉ်တွေကိုတော့ပြောဆိုခြင်းမရှိပါဘူး။ရုရှားတပ်တွေကျူးကျော်တာတစ်နှစ်ကြာတဲ့တိုင်အောင်ယူကရိန်းဟာကြမ်းကြမ်းခံနိုင်ပါတဲ့ဒီမိုကရေစီဟာမမမတ်မတ်ရှိပါတယ်လို့လည်းသူကပြောလိုက်ပါတယ်။ဒါ့အပြင်အမေရိကန်ဟာယူကရိန်းနဲ့အတူတူရှိနေပါတယ်ကဘာကြီးကလည်းခမရတို့ဘက်မှာရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တနင်္လာနေ့နောက်ပိုင်းမှာသမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းနိုင်ငံကနေပြန်လည်ထွက်ခွာပြီးပိုလန်နိုင်ငံကိုယထာနဲ့ရောက်ရှိသွားကြောင်းဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်ခမရ
။တူရကီနိုင်ငံအတွက် F-16 ဂျက်တိုက်လေယာဉ်တွေရောင်းချပေးရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရက၆ခံပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအန်ကာရာမြို့မှာတနင်္လာနေ့ကပြောပါတယ်။တူရကီနိုင်ငံကိုအလဲပါရောက်ရှိနေတဲ့ဝန်ကြီးဘလင်ကင်ကဆွီဒင်နဲ့ဖင်လန်တို့လည်းတိတ်မကြခင်မှာမြောက်အတလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်တွေဖြစ်လာမယ်လို့သူအနေနဲ့ယုံကြည်မှုရှိကြောင်းပြောဆိုသွားပါတယ်။တူရကီကတောင်းဆိုထားတဲ့ဂျက်လေယာဉ်အစင်း40နဲ့အစင်းမြင့်မွန်မှန်ပြင်ဆင်ရေးကိရိယာ80အပါအဝင် F-16 ဂျက်တိုက်လေယာဉ်တွေကိုဒေါ်လာဘီလီယံ20ဘိုးရောင်းချပေးဖို့အမေရိကန်လွှတ်တော်ကအတည်ပြုအောင်ပါ။အဲ့ဒီစစ်လက်နက်တွေရောင်းချပေးနိုင်ရင်လွှတ်တော်ကဘယ်တော့တရားဝင်အကြောင်းကြားမလဲဆိုတာကိုတော့သူအနေနဲ့မပြောနိုင်ဘူးလို့တူရကီနိုင်ငံခြားရေးဝန်ကြီးမာဖတ်ကိုဘူဆိုဂလူနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းလက်နက်အယောင်းဝယ်ကိစ္စကိုလွှတ်တော်နဲ့ဘိုင်ဒန်အစိုးရအဖွဲ့ကြားမပြတ်ဆက်တွယ်ပြောဆိုနေပါတယ်လို့တော့ပြောဆိုသွားပါတယ်။ဒါဟာနေတိုအဖွဲ့ဝင်ကြားပူးပေါင်းဆောင်မှုဆက်လက်တည်ရှိနေစေရင်းနဲ့အမေရိကန်ရဲ့နိုင်ငံတော်လုံခြုံရေးအတွက်အလွန်အရေးကြီးတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။တူရကီသမ္မတရာရှစ်တိုင်းအာရဝါနဲ့လည်းဝန်ကြီးဘလင်ကင်တင်းလာနေနောက်မှမှတွေ့ဆုံခဲ့ပါတယ်။နေတိုအဖွဲ့ဝင်နိုင်ငံဖြစ်ဖို့အလုံးကတင်ကြီးတညိုတဲ့ထောက်ခံရမှာဖြစ် ်တယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတို့ရဲ့အဖွဲ့ဝင်ဖြစ်ရေးရှောက်ထားမှုကိုတော့တူရကီနဲ့ဟန်ဂရီနိုင်ငံစီကထောက်ခံမှုမရသေးပါဘူး။ဒီအချိန်မှာပဲတူရကီနိုင်ငံဝန်ကြီးဘလင်ကင်အခုလိုရောက်ရှိလာတာပါ။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံစလုံးနေတိုအဖွဲ့ဝင်အများဆုံးဖြစ်လာဖို့အမေရိကန်ကထောက်ခံပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်
။တူရကီနိုင်ငံမှာမကြာသေးခင်ကငလင်တန်ခံခဲ့ရတဲ့နေရာမှာပဲတနင်္လာနေ့ကနောက်ထပ် 6.4 ပြင်းအားရှိတဲ့ငလင်ထပ်လုသွားတဲ့အတွက်ကြောင့်လူ3ဦးသေဆုံးပြီး200ကျော်ဒဏ်ရာရရှိသွားပြန်ပါတယ်။အဲ့ဒီနောက်ဆက်တွဲငလင်တန်းကြောင့်အိနီချင်းစီးရီးယားနိုင်ငံမှာလည်းအဆောက်အုံတွေပြိုကျလူအများအပြားအပြက်စီးတွေကျပိတ်မိပြီးအများအပြားဒဏ်ရာရရှိကုန်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အဲ့ဒီနောက်ဆက်တွဲငလင်ဟာတူရကီနိုင်ငံဟာတေးပြည်နယ်ဒက်ဖနီမြို့နာကိုဗိုလ်ပြုလောက်ကတ်သွားတာဖြစ်ပါတယ်။တူရကီပြည်ထောင်စုဝန်ကြီးဆူလီမန်စွိုင်းလူကအဲ့ဒီငလင်ကြောင့်လူ3ဦးသေဆုံးပြီး213ဦးဒဏ်ရာရှိကာအဆောက်အုံ3လုံးပြိုကျသွားကြောင်းနဲ့6ဦးကတော့အပြက်အစီးတွေကြားပိတ်မိနေတဲ့အတွက်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေကြတော့မှလို့ပြောပါတယ်။ဟတ်တေးပြည်နယ်မှာ3တပ်တိုက်ပြိုကျတဲ့အထက်ကပိတ်မိသူ2ဦးကိုရဲတပ်ဖွဲ့ကကယ်ဆယ်နိုင်ခဲ့ပြီးနောက်ထပ်3ဦးကိုကယ်ဆယ်ဖို့ကြိုးစားနေတယ်လို့ဟာဗာတက်ရုပ်သံသတင်းဌာနကသတင်းထုတ်လွှင့်ပါတယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာလည်းအပြက်အစီးပုံတွေပြိုကျလာပြီးလူ6ဦးသေဆုံးသွားကြောင်းအစိုးရပိုင်စာနာသတင်းဌာနကထုတ်ပြန်ပါတယ်။ဒါအပြင်လူပေါင်း130ကျော်လည်းဒဏ်ရာရရှိကုန်ပြီးအများစုကတော့အသက်အန္တရာယ်စိုးရိမ်မှုမရှိရပါဘူးလို့စီးရီးယားအနောက်မြောက်ဒေသအရက်ဖက်ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားကအထက်နယ်စပ်မြို့ထော့ခမ်းမှာတင်းလှနေကနှစ်ဖက်လုံခြုံရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုရာကြီးဖြစ်ပွားခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ပြစ်ခတ်မှုအတွင်အသေးအပြောက်တော့မရှိဘူးလို့လည်းဆိုပါတယ်အာဖဂန်ဖက်ကလူနာရီနဲ့သူတို့ရဲ့အဖော်ဆောင်းလျှောက်သူတွေကိုခီးသွွားဆဲရစရန်းတွေမပါဘဲနဲ့ပါကစ္စတန်ကနေဆက်ဖြတ်ကျော်ခွင့်မပြုဘူးဆိုရဲဆွဆွဲချက်နဲ့အာဖဂန်တာလီဘန်တွေကတင်းငွေနေမှာနေဆက်ကိုပိတ်လိုက်တာလို့ပါကစ္စတန်အရာရှိတွေက AP သတင်းဌာနကိုပြောပါတယ်တာလီဘန်ဖက်ကနေဆက်အရာရှိမူလာမိုဟာမက်ဆာဒီကာအာဖဂန်နိုင်ငံသားတွေထော့ကမ်နေဆက်ဖက်ကိုမသွားဖို့အကြံပြုချက်ထုတ်ပြန်ထားတယ်လို့လည်းဆိုပါတယ်။ပါကစ္စတန်ဖက်ကသူတို့ရဲ့ဂတိကဝတ်တွေကိုလိုက်နာခြင်းမရှိကြောင်းတူကတွစ်တာစာမျက်နှာမှာရေးထားပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။တော့ကမ္ဟာကုန်းတွင်ပိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်အတွက်ပါကစ္စတန်နဲ့ဖြတ်သန်းသွားလာရေးအထူးအနေအားလည်းဖြစ်ပါတယ်။တာလီဘန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်ဟာမိုင်ပေါင်း1600ကျော်နဲ့နမိတ်ချင်းထိစပ်နေပြီးတော့နှစ်ဖက်အစိုးရကြားတင်မာမှုတွေလည်းဖြစ်ပေါ်နေပါတယ
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။မြန်မာစစ်တပ်ကအရာရှိတွေအများစုအပါအဝင်လူပုဂ္ဂိုလ်9ဦးနဲ့စီးပွားရေးအဖွဲ့အစည်း9ခုကိုဥရောပသမဂ္ဂ EU ကတနင်္လာနေ့ကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်။ EU ကနောက်ထပ်အရေးယူလိုက်သူကြသူတွေထဲမှာကြီးရည်လေးညှိနှိုင်းကိုကဲရည်မူဗိုလ်ချုပ်ကြီးမောင်မောင်အေးရေဓာတ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမိုးအောင်ဒုတိယပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်စင်မင်းထက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဗိုလ်ချုပ်ကိုကိုမောင်စွမ်းအင်ဝန်ကြီးဦးမျိုးမြင့်ဦးရန်ကုန်တိုင်းစီးပွားရေးဝန်ကြီးဒုဗိုလ်မှူးကြီးမျိုးမြင့်အောင်တို့ပါဝင်ကြပါတယ်။သူတို့ကိုဥရောပသမဂ္ဂ EU အဖွဲ့ဝင်28နိုင်ငံကိုခရီးသွားလာခွင့်ပိတ်ပင်လိုက်တာနဲ့ပိုင်းဆိုင်မှုတွေကိုတန်ခတ်ထိမ့်သိမ်းလိုက်ပါတယ်။ဒါအပြင် Dynasty Group, International Gateways Group နဲ့ Sky Aviator ကုမ္ပဏီတို့အပါအဝင်မြန်မာစစ်တပ်ကိုလေယာဉ်စီနဲ့စစ်လက်နဲ့ဝယ်ယူပေးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အရက်ဖက်ကလူပုဂ္ဂိုလ်တချို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်ပါတယ်။ EU ရဲ့အခုလိုလုပ်ရကြောင်းမြန်မာစစ်တပ်အနေနဲ့စစ်လက်နဲ့အထောက်ပံ့တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေဟာအကန့်အသတ်ရှိသွားစေတဲ့အတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်လို့ပြည်ထိုင်အခြေစိုက်ဘာမာကမ်ပိန်း UK မြမအရေးလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအန်နာရောဘတ်ကပြောပါတယ်ဒါပေမဲ့လည်း EU အနေနဲ့ဒီပိတ်ဆို့မှုတွေကိုအကောင့်ထဲပေါ်ရမှာနှေးကွေးလွန်းတယ်လို့လည်းပြောပါတယ်မြမစစ်တပ်အတွက်စစ်လက်နက်တွေဝင်ငွေအရင်းအမြစ်တွေဖျက်တောက်ဖို့နှေးကွေးလေးလေးအရသာပြည်သူတွေတေဆုံးမှုတွေများလေလေလို့လည်းသူကထောက်ပြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရဲ့လွန်ခဲ့တဲ့အနှစ်50အတွင်းကဘာရဲရဆိုင်ရာကောင်းဆောင်မှုဆောင်ရွက်သူများအယောက်50စီမှာအင်ဒီယားနာပိုလစ်မြို့ကမြန်မာအမေရိကန်လူမှုအသင်းဘာစီရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်သူချင်းတိုင်ရင်သာအလိုက်စာဗာနီလည်းပါဝင်ဂုဏ်ပြုခံရပါတယ်။တဟာမြန်မာအမေရိကန်နဲ့အပေါ်အတိမတ်ပြုခံရတာဖြစ်ပြီးတော့မြန်မာအရေးဆောင်ရွက်ရာမှာအထောက်အကူပို့ဖြစ်တယ်လို့အလိုက်စာဗာနီက VOA ကိုပြောပါတယ်။
ရုပ်ကမြန်မာ American community ရေကောင်းချူဒီမကားပဲလေဒီကျွန်တော်ပြည်တွင်းဒီမိုကရေစီရေးဒီလူ့ခွေးရေးပြုပြတူတေးရေးပါအားလုံးပါဝင်ပူးပေါင်းဆောင်ရွက်နိုင်တယ်ဆိုတော့ US Congress ရာလည်းကျွန်တော်တို့ရဲ့ voice ကိုနားထောင်လာတယ် Kuberma Act 2022 pass လိုက်တာလည်းဒီဟာတွေကြောင်းပဲလို့ကျွန်တော်ပြောရည်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်
ပထဝီနိုင်ငံရေးအရမြန်မာဒီမိုကရေစီအရေးဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါပြီးတော့အခုလိုမြန်မာအမေရိကန်တွေပုံမအသိမပြုခံလာရရင်အမေရိကန်ရဲ့မူဝါဒပိုင်းငွေကြေးပိုင်းနဲ့ရက်တီပံပိုးပေးမှုဆိုင်ရာတွေအတွက်ပိုးပြီးတော့တွန်းအားပေးလှုံ့ဆော်သွားနေမှာဖြစ်တယ်လို့လည်းအလိုက်ဇာဖာနီကပြောဆိုသွားပါတယ
်ဒီတိုင်းနိုင်ငံမှာနေထိုင်ကြတဲ့အီရန်သတင်းသမားတွေရဲ့လုံခြုံရေးကိုချိန်ချောင်နေတဲ့အတွက်လန်ဒန်မှာရှိတဲ့အီရန်တမ်းမှုကိုတနင်္လာနေ့ကစင့်ခေါ်ပြီးဗြိတိန်အစိုးရကကန့်ကွက်သတိပေးလိုက်ပါတယ်။ဒါ့အပြင်အီရန်အစိုးရရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာသုံးသပ်ချက်အသစ်တွေကိုဗြိတိန်အစိုးရဝန်ကြီးတွေကလုံဆောင်နေကြပါတယ်။အီရန်အစိုးရရဲ့ချိန်ချောက်မှုတွေကြောင့်လန်ဒန်မှာအခြေစိုက်ထားတဲ့ပါရှန်ရုံးမြင့်တန်ကြားသတင်းဌာနကသူတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်တဲ့စတူဒီယိုကိုအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့ရတယ်လို့ပြီးခဲ့တဲ့စနေနေ့ကပြောပါတယ်။ဒီဗြိတိန်နိုင်ငံမှာနေထိုင်ကြတဲ့သတင်းသမားတွေကိုအီရန်အစိုးရကအဆက်မပြတ်ချိန်ချောင်နေတဲ့အတွက်တော်တော်ကိုတုံ့လုံမိကြောင်းနဲ့အဲ့ဒီအတွက်အီရန်တန်မှုကိုစင့်ခေါ်ပြီးဒီလောက်ရမျိုးနဲ့မီဒီယာလွတ်လပ်ခွင့်ကိုထိပါတာမျိုးလုံးဝသီးခံမှာမဟုတ်ဘူးလို့ရှင်းရှင်းလင်းလင်းပြောဆိုခဲ့ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီး James Cleverly ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ဗြိတိန်လုံခြုံရေးဆိုင်ရာဝန်ကြီး Tujin Pass ကလည်းပြည်ထောင်ဝန်ကြီးဦးဆောင်ပြီးအစိုးရအနေနဲ့အီရန်ရဲ့ချင်းချောက်မှုကိုသုံးသပ်ဖို့အမိန်ပေးထားတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
။ Israel အုပ်ချုပ်တဲ့ Palestine ဒေသမှာ Israel ဘက်ကအခြေချနေထိုင်မှုတိုးချဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဖော်ပြတဲ့ကြေညာချက်တစ်စောင်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတင်းနှင်းလာနေမှာတင်ညင်တညွတ်တဲ့အတည်ပြုလိုက်ကြပါတယ်။အခြေချနေထိုင်တာကိုတိုးချဲ့ပြီးတော့လက်ရှိဒေသ၉ခုကိုလည်းတရားဝင်အတည်ပြုဖို့ Israel ဘက်ကအရင်အပတ်ကကြေညာခဲ့တဲ့အပေါ်အလေးအနက်စိုးရိမ်ကြောင်းနဲ့စိတ်ပျက်ဖွယ်လို့ရအဖြစ် American အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကဥက္ကဋ္ဌကြေညာချက်အဖြစ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။တဟာပြီးခဲ့တဲ့6နှစ်ကျော်အတွင်းပထမဆုံးအချိန်အဖြစ် Palestine ဒေသမှာ Israel ဘက်ကအခြေချနေထိုင်တာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကကြေညာချက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ American ဟာကုလသမဂ္ဂမှာမဟာမိတ် Israel ကိုဗီတိုအနာသုံးပြီးတော့ကကွယ်လေးရှိပေမဲ့လို့အခုခါမှတော့ Israel ကိုဝေဖန်တဲ့ကုလလုံခြုံရေးကောင်စီရဲ့ကြေညာချက်ကို American ကထောက်ခံပေးကြတာလည်းဖြစ်ပါတယ်။ Palestine ဘက်ကတင်းနှင်းလာနေကလုံခြုံရေးကောင်စီမှာမဲခွဲပြီးတော့ဆုံးဖြတ်ချက်ချနိုင်ဖို့အစိုးပိုင်းမှာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်မဲဆိုရင်တော့ Ukraine စစ်ပွဲကိုနိုင်ငံတကာကအာရုံစိုက်ဖို့လိုလားတဲ့ American အစိုးရအနေနဲ့ Veto အနာသုံးပြီးတော့ဟန်သားမဲ့အလားအလာလည်းရှိနေပါတယ်။ဒီကနေ့မနက်ဖြန်ထိတ်တန့်ရသတင်းတွေကိုတော့ကိုခင်မောင်စုံမင်းနဲ့မှကျမနှောင်းလောင်ကြီးညာကြတာပါရှင် VOA American တိုင်းရင်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံဖို့အစဉ်အသင့်ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောဆိုပါတယ်ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေကတော့စစ်ကောင်စီကအယုံအကြည်မရှိတာကြောင့်ပြန်မလာဖြစ်သေးဘူးလို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်က ARSA အကြမ်းဖက်အဖွဲ့နဲ့စစ်သက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်သက်ကနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအတွက် NLD အစိုးရလက်ထက်မှာဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီကတည်းကပြန်လာမဲ့ဒုက္ခသည်တွေအတွက်မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အတိုင်းအစဉ်သင့်လုပ်ထားတယ်လို့စစ်ကောင်စီပြောခွင့်ရပုချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ရပြန်လည်လက်ခံရေးအစီအစဉ်ပေါ့ဗျာပြန်လည်လက်ခံရေး process နဲ့ပတ်သက်ပြောကြမြန်မာနိုင်ငံအနေနဲ့ဘယ်တော့မှတစ်ဖက်သက်ပြတ်တန့်ပြေခဲ့တာမရှိဘူးကိုယ့်ဘက်ကပြန်မပို့တာပဲရှိတယ်ဒါဟုတ်ပဲကျွန်တော်တို့ကရှင်းရှင်းပြောချင်တယ်ကျွန်တော်တို့အနေနဲ့ကဒီအရေးကိုအမြဲတမ်းနှစ်နိုင်ငံသဘောတူညီချက်အတိုင်းလုပ်ပြီးမယ် ့နိုင်ငံသဘောတူညီလုပ်မယ်ဆိုရင်ကျွန်တော်တို့အနေနဲ့အများအားတကားဖွင့်ထားတယ်လို့ပြောချင်ပါတယ်
စစ်ကောင်စီကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခေါ်ယူမယ်ဆိုပြီးတော့ပြောဆိုထားပေမဲ့လက်တွေ့လုပ်ပြတာမရှိတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေကြားနေရပြန်ဖို့စိုးရိမ်နေကြတာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တူကပြောပါတယ်
။ဟုတ်ကဲ့ပါဆရာ second ဈေးဘက်ကကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်များကိုပြန်ခေါ်ရှင်နေဆိုရင်အဲ့ဒီနိုင်ငံအထွတ်မှရှိတဲ့ဆေးထွေ IDP ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာကိုခရမ်းသားရှယ်ကန်ရဖိုင်ခွင်းတွေကိုထုတ်ဖဲပြီးတော့မူလနေရကိုဖြန်ခေါ်ယူသွားရမယ်။နောက်တကူကအဲ့ဒီမောင်တော်ဘုသိတောင်းရတဲ့တောင်းနောက်တခြားမျိုးတွေမှာရှန်ခဲတဲ့ယူဟင်ဂျာမြောက်ကိုထိုင်းသားရှယ်ကန်ရပိုင်ခွင်းတွေကိုအခွင့်အရေးကိုထုတ်ဖဲပြီးတော့လှုပ်ရှားတယ်ဆိုရင်ကျွန်တော်တို့တကယ်ဖြန်လာမှာဖြစ်ပါတယ်။ကျွန်တော်တို့ဤလွန်ရှိုးတဲ့တာဝန်ကိုနိုင်ငံတကာနဲ့ UN မှာယူရမယ်။မဟုတ်ရင်2016တုန်းကလည်းကျွန်တော်တို့ဤနေအိမ်တွေကိုမြေရှုခဲ့တယ်။ကျွန်တော်တို့ယူဟင်ဂျာတောင်းပေါင်းမြောက်စွာအသက်ခံရတယ်။ကျွန်တော်တို့အဲ့လိုမျိုးနောက်တဲ့မကန့်စဲရှင်ဘူ
းဘင်္ဂလားဒေ့ရှ်ဘက်မှာခလုံးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရက2020ခုနှစ်မှာစီစဉ်ခဲ့ပေမဲ့ရိုဟင်ဂျာတွေကိုယ်တိုင်ကမြန်မာနိုင်ငံမှာသူတို့အတွက်လုံခြုံရေးအာမခကြက်မရှိဘူးဆိုပြီးတော့ပြန်မလာချင်းကြပါဘူးဘင်္ဂလားဒေ့ရှ်အစိုးရကလည်းရိုဟင်ဂျာတွေပြန်လာနိုင်အောင်မြန်မာနိုင်ငံဘက်အသေးချာမလုပ်ဘူးဆိုပြီးတော့အပြစ်တင်ခဲ့ပါတယ်လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့စာဝတ်နေရအခက်ကျုံရတယ်လို့နေရပြန်ဖို့လည်းခက်ခဲနေဆဲဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်လူငယ်တူကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေရတာကကျွန်တော်တို့အဆင်မပြေဘူးအဲ့လိုမျိုးဖြစ်နေတယ်။အကူက9နှစ်ကျော်ကျော်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကျွန်တော်တို့9နှစ်ကျော်ကျော်လို့နေဝပြီ။အကူကဘင်္ဂလားဒေ့ရှ်နိုင်ငံပဲအားလည်းကျွန်တော်တို့ကိုနောက်တက်မလို့ရှင်ဘူးနောက်တက်မနေစေရှင်ဘူးသူတို့နိုင်ငံမှာအဲ့လိုမျိုးဖြစ်လာပြီ။အရင်တုန်းကကြတော့ကျွန်တော်တို့ရဲခဲရောဘာလို့ပုံမှန်ရတယ်ဟိုဟာလွန်လောက်တယ်လို့ရတယ်။အကူကဒီလမှာစားပြီးတော့ကျွန်တော်တို့ကိုရဲခါရီဖျက်လိုက်မယ်အဲ့လိုမျိုးပြတ်တန်ကြတယ်ဟိုဟာ
ရင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံမထားတဲ့မြန်မာစစ်ကောင်စီကိုရခိုင်မြောက်ပိုင်းကရင်ဂျာတွေကိုမြန်မာအစိုးရကင်တွယ်မှုမှာလူမျိုးတုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာဥပဒေကိုချုပ်ပေါက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲဆိုထားတာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းမြန်မာနယ်စပ်ဖက်ကသတင်းတပုတ်တင်ပြပေးပါမယ်။COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့ဆိုပြီးတော့တုံးနှစ်ကျော်ပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးတရာတစ်ကို February 20ရက်နေ့ကပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်တုံးနှစ်ကျော်ကြာပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရေးတရားတစ်ကိုဖေဖော်ဝါရီလ20ရက်နေ့ကပြန်ဖွင့်လိုက်ပြီးတာချီလိတ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကဦးဆောင်ပြီးလူဝင်မှုကြီးကြပ်ရေးအဖွဲ့အစည်းနဲ့နေမြေကန်အာဏာပိုင်တွေကတက်ရောက်ခဲ့ပါတယ်။တရားတစ်ကိုဖျက်ဆီးဖို့အတွက်မြန်မာနိုင်ငံဘက်ကတော့မှတ်ပုံတင်နေအပြင်ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလိုအပ်တယ်ဆိုပြီးတာချီလိတ်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ဆက်တန်းနဲ့ဒီကြတော့ကျွန်တော်တို့ကဒီလိုအနေဆုံးနေကြည့်ကြတာဘာလို့ဆက်တာပါမလဲ။ဒီမှာရပါပါမလို့ဒီကနေ့အနေဆုံးဖားတဲ့ဒီလိုကနေ
နေဆက်ကကြော်လက်မှတ်နဲ့တွာလာရတဲ့တရားတစ်ပိတ်ထားတာကြောင့်နှစ်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့နီးလန်းနေနဲ့ကူးတန်းတွာလာမှုတွေလုပ်ခဲ့ကြပြီးတရားပိတ်ထားတဲ့၃နှစ်ကျော်အတွင်းမှာလူပုံကူးမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။တရားတစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုတဲ့လုပ်သားတွေဆင်လွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံအတွင်းအလုတ္တမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ်။ COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနယ်စပ်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ချစ်ကြည်တရားတစ်ကိုတော့ဇန်နဝါရီလ၁၂ရက်နေ့မှာပြန်ဖွင့်ခဲ့ပါတယ်။အခုမဲဆိုင်တာချီလိတ်တရားကတော့ဒုတိယမြောက်ပြန်ဖွင့်ခဲ့တဲ့ချစ်ကြည်တရားလည်းဖြစ်ပါတယ်ရှင်
။မိုက်အေးမှာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။ရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ပိုင်းမှာရုရှားနဲ့တရုတ်နိုင်ငံတွေအပေါ်အာဖရိကတိုက်အပဝင်ကမ္ဘာလုံးဆိုင်ရာသဘောထားတွေပြောင်းလဲသွားခဲ့ကြောင်းမြူးနစ်လုံခြုံရေးညှိနှိုင်းရေးနှစ်ပတ်လည်အစည်းအခမ်းအမှာဖော်ပြထားပါတယ်။အာဖရိကနိုင်ငံတွေထဲမှာအနောက်အုပ်စုနဲ့မပြေလည်တဲ့နိုင်ငံတွေကတော့သူတို့အဆင်ပြေအောင်လှုပ်ပေးနေတဲ့ဩဇာကြီးတဲ့တရုတ်နဲ့ရောရုရှားနဲ့ပါနှိစက်လို့တဲ့ဆန္ဒမရှိကြတော့ဘူးလို့အစည်းအခမ်းအမှာဖော်ပြထားပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီကနေမိုဟာမက်ယူဆုပေးပို့တဲ့သတင်းကိုကိုငင်းချိုင်းပြောပြထားပါတယ်။
နိုင်ငံတကာရဲ့လုံခြုံရေးဆိုင်ရာအရေးကိစ္စတွေကိုအဓိကထားဆွေးနွေးတဲ့လ လက်တဲမြူနစ်နှစ်ပတ်လည်ညီလာခံကနေစာမျက်နှာ186မျက်နှာပါတဲ့စီရင်ခံစာတစ်ခုကိုထုတ်ပြန်ခဲ့တာပါ။အဲဒီမှာရုရှားနဲ့တရုတ်ဥဆောင်မှုအောက်ကကမ္ဘာလုံးဆိုင်ရာအစီအစဉ်အသစ်ပေါ်အားပေးထောက်ခံမှုရာအာဖရိကနိုင်ငံတွေအနေနဲ့စိတ်ဝင်စားမှုမရှိဘူးလို့ဆိုပါတယ်။ရုရှားကအိမ်နီးချင်းယူကရိန်းကိုကျူးကျော်ခဲ့တာရဲ့ရလဒ်နောက်ဆက်တွဲအဖြစ်ရုရှားနဲ့တရုတ်နိုင်ငံတွေအပေါ်အာဖရိကတိုင်းပြည်တွေရဲ့သဘောထားအမြင်တွေပြောင်းလဲသွားတယ်လို့အဲဒီအစီအစဉ်ခံစားဆိုပါတယ်။တဖက်မှာလည်းရုရှားရဲ့ကျူးကျော်ရန်စမှုပေါ်တချို့အာဖရိကနိုင်ငံတွေကပြစ်တင်ရှုတ်ချဖို့ပြက်ကွက်တာရုရှားပေါ်စီးပွားရေးနဲ့တန်တမာနည်းရဆက်ဆံရေးဖြတ်တောက်ပြီးအထူးကြံစည်ဖို့ပြက်ကွက်တာပေါ်ဝေဖန်ကြသူတွေလည်းရှိပါတယ်။မနေ့မလကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ရုရှားယူကရိန်းစစ်ပွဲအရေးမဲခွဲဆုံးဖြတ်ကြတာမှာအာဖရိကနိုင်ငံ38နိုင်ငံကရုရှားပေါ်ပြစ်တင်ခဲ့ကြပြီး16နိုင်ငံကမဲမပြေးဘဲကြားနေခဲ့ကြပါတယ်။နိုင်ငံတကာအရေးယာရီနဲ့ပတ်သက်တဲ့အာဖရိကတိုင်းပြည်တွေရဲ့သဘောထားကလူတွေကိုရှုတ်ထွေးစေတယ်လို့အာဖရိကလုံခြုံရေးဆိုင်ရာလေ့လာမှုစင်တာကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာလေ့လာမှုဌာနအကြီးအကဲဒေးဗစ်အော်တိုကသုံးသပ်ပါတယ
်။ There's a confusion between general interest.
ဒီလိုအကျိုးစီးပွားနဲ့ထောက်ခံမှုကြားမှာရှုပ်ထွေးမှုတွေရှိပါတယ်။အခုဆိုရင်အာဖရိကနိုင်ငံတွေဟာတရုတ်နဲ့ရုရှားရဲ့ပထဝီနိုင်ငံရေး viewer တွေအပေါ်ထောက်ခံဖို့တက်ဆိုင်ရင်သူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားအရေးကိုသာပိုအာရုံစိုက်လာကြပါတယ်။နိုင်ငံတိုင်းဟာကိုယ်အကျိုးစီးပွားကိုပဲအလေးထားလာရပါတယ်။ဒီနေရာမှာကြွားချချက်ကအာဖရိကတိုင်းပြည်တွေဟာရွေးချယ်ရည်တည်မှုတွေပြုလုပ်ရမှာပိုပြီးလွတ်လွတ်လပ်လပ်နဲ့အနောင်အဖွဲ့ကင်းကင်းလှုပ်ဆောင်လာကြတယ်လို့ကျွန်တော်ထင်ပါတယ်
။တရုတ်နဲ့ရုရှားဟာကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့စီးပွားရေးနယ်ပယ်တွေမှာသူတို့အလိုရှိတဲ့လွှမ်းမိုးချုပ်ကိုင်မှုအတွက်ထောက်ခံမှုအချို့ရရှိထားနိုင်ပေမဲ့နိုင်ငံများစုဟာအာဏာရှင်တွေဥဆောင်တဲ့ကမ္ဘာကိုမလိုလားကြဘူးလို့သူတွေတီတီကဆိုပါတယ်။အာဖရိကနိုင်ငံတွေဟာအနောက်နိုင်ငံတွေကဥဆောင်တဲ့ကမ္ဘာစနစ်ကိုမချေနှက်သလိုတစ်ဖက်မှာလည်းနိုင်ငံတကာရေးရာတွေမှာရုရှားနဲ့တရုတ်ဩဇာပိုကြီးမားလာနေတာကိုလည်းဆန့်ကျင်တယ်လို့ဒီအစီရင်ခံစာရေးသားသူတွေကထောက်ပြပါတယ်။ဒါပေမဲ့အာဖရိကနိုင်ငံတွေနဲ့တရုတ်နိုင်ငံဟာသူတို့ရှင်သန်ရည်တည်အတွက်အနှောက်အယှက်လို့သူတို့ထင်တဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကိုပြောင်းလဲဖို့အတွက်ပူးပေါင်းဆောင်ရွက်တာတွေရှိတယ်လို့တရုတ်အာဖရိကဆက်ဆံရေးကျွမ်းကျင်သူ Paul Nantulia ကထောက်ပြပါတယ
်။ The Chinese government has been able to leverage African grievances.
တရုတ်အစိုးရဟာအာဖရိကနိုင်ငံတွေနဲ့တဏ္ဍာမန်ရေးရာနဲ့နိုင်ငံရေးအရာရင်းနှီးမှုတိစောက်ဖို့အတွက်လက်ရှိနိုင်ငံတကာရေးရာစနစ်အောက်မှာအာဖရိကနိုင်ငံတွေရဲ့မကျေနပ်ချက်တွေကိုအသုံးချနိုင်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကလက်ရှိနိုင်ငံတကာအခင်းကြီးထဲမှာသူတို့လိုချင်တာတွေကိုရွေးချယ်ပုံဖော်ချင်တာပါ။လက်ရှိနိုင်ငံတကာရေးရာစနစ်ကြီးတစ်ခုလုံးကိုပြောင်းလဲပြစ်ချင်တာမျိုးမဟုတ်ပါဘူး။တရုတ်ဟာလက်ရှိနိုင်ငံတကာစနစ်ရဲ့မတူညီတဲ့အစိပ်ပိုင်းတွေကိုရွေးချယ်ပုံဖော်ပြီးတီးကြိုးပမ်းမှုမှာသူဟာအာဖရိကနိုင်ငံတွေရဲ့ထောက်ခံမှုကိုရပါတယ်။
တရုတ်ဟာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အာဖရိကနိုင်ငံတွေနဲ့တစ်စိတ်တစ်ပိုင်းပါဝင်တဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးဥဆောင်အဖွဲ့လို့အဖွဲ့အစည်းတွေကိုထူထောင်ပြီးနိုင်ငံတကာစနစ်အဖွဲ့မှာသူ့ရဲ့ဩဇာလွှမ်းမိုးမှုနဲ့ကိုယ်စားပြုမှုပိုးရလာအောင်တွန်းအားပေးဆောင်ရွက်နေတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ကမ္ဘာတိုက်ကြီးအားလုံးနဲ့နိုင်ငံစုံအတွက်မျှတတဲ့နိုင်ငံတကာအခင်းကျင်းမျိုးကိုပဲအာဖရိကနိုင်ငံတွေဘက်ကလိုရှိတာလို့ Johannesburg Tech ကအာဖရိကတရုတ်လေ့လာရေးစင်တာရဲ့အကြီးအကဲ David Morey ကတော့ဆိုပါတယ
် We want order in which
ကမ္ဘာကောက်ွယ်ရေးအဖွဲ့ WTO ရဲ့ကုန်သွယ်ရေးဆိုင်ရာနိုင်ငံစုံအတွက်ချမှတ်ထားတဲ့ပုံစံမှာအရင်အမြင့်တွေကိုမျှမျှတတခွဲဝေပေးဖို့ကျွန်တော်တို့လိုချင်တာပါ WTO ကအစိုးရတွေဘက်ကအထောက်ပံ့ပေးတာမျိုးမရှိစေရဘူးလို့ပြောပေမဲ့ကိုယ်လေယာထွက်ကုန်ကိုအစိုးရထောက်ပံ့ပေးနေတဲ့နိုင်ငံကိုပါပေးနေတာမျိုးမဖြစ်စေချင်ပါဘူးအာဖရိကကဒီလိုလိုချင်ပေမဲ့လိုဒါကိုရအောင်လုပ်ချင်မှလုပ်နိုင်မှာပါဒါပေမဲ့ဒီပြဿနာကဆက်လက်တင်ပြရမယ့်ပြဿနာပါ
မြူနစ်လုံခြုံရေးညီလာခံရဲ့အစီရင်ခံစာမှာတော့အာဖရိကဟာသူ့ရဲ့အတန်ကိုကဘာကကြားစေခြင်းပြီးနိုင်ငံတကာရဲ့ဥပဒေတွေစည်းမျဉ်းတွေကိုပုံဖော်ရမှာသူ့ရဲ့အခန့်ခဏကိုဘိုးလိုချင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုငင်းချိုင်းတင်ပြသွားတာပါရှင်ခုတော့ဩစတြေးလျနေဆက်ကကွေရေးသတင်းပဲဆက်ရအောင်ပါနေဆက်ကာကွယ်ရေးကိုတိုးမြင့်တဲ့အနေနဲ့ဩစတြေးလျကမြောက်ပိုင်းပင်လယ်ပြင်အတွင်းစစ်တပ်ထောက်လှမ်းရေးလေယာဉ်နဲ့တင်မောတွေထပ်ပြီးတော့ဆီလွတ်ထားပါတယ်။ဒုက္ခသည်ပြည်ဝင်ခွင့်တွေကိုဖေဖော်ဝါရီလအတွင်းမှာပဲအစိုးရကပြောင်းလိုက်တာဟာဆိုရင်လူကုန်ကူးမှုကိုအစပြုသလိုဖြစ်သွားစေနိုင်ကြောင်း Conservative အတိုက်ခံတွေကသတိပေးနေကြချိန်မှာပဲအခုလိုဆောင်ရွက်ချက်ထွက်ပေါ်လာတာပါ။စစ်တီကနေဖီလ်မာဆာပေးပို့တဲ့သတင်းဆောင်မကိုတော့မတင်ငေထိုက်တင်ပြထားပါတယ်။
ဩစတြေးလျအစိုးရရဲ့နေဆက်များအုပ်စိုးရေးစစ်စင်ရေးအရ2013ခုနှစ်ကတည်းကဩစတြေးလျရေပြင်ထဲကိုဝင်ရောက်ဖို့ကြိုးစားတဲ့ရွှေပြောင်းအခြေချသူတွေရဲ့လှေတွေကိုဩစတြေးလျရေတပ်ကဆွဲထုတ်တာဒါမှမဟုတ်လဲမောင်းထုတ်တာတွေလုပ်နေတာပါပြတ်သားတဲ့စစ်စင်ရေးလို့ခေါ်တဲ့ဒီလုပ်ငန်းစဉ်မှာစစ်တပ်လည်းပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်ဖေဖော်ဝါရီလတတိယပတ်အတွင်းမှာချမှတ်ခဲ့တဲ့စီမင်းသစ်အရ ရာယီပြည်ဝင်ခွင့်နဲ့နေထိုင်နေကြတဲ့ဒုက္ခသည်19,000လောက်ကိုလက်ဝဲရင်အစိုးရကအမြဲတမ်းနေထိုင်ခွင့်ပေးအပ်ခဲ့ပြီးနောက်မှာကင်းလှည့်သင်္ဘောတွေနဲ့ထောက်လှမ်းရေးလေယာဉ်ကိုထပ်တိုးချထားလာတာဖြစ်ပါတယ်။နေဆက်ဒေသအချုပ်အခြာအာဏာစစ်ဆင်ရေးမစခင်ကဩစတြေးလျနိုင်ငံတွင်းကိုရောက်ခဲ့ကြတဲ့ရွှေ့ပြောင်းတွေသာအခုအစည်းအဝေးအသစ်မှာအကျုံးဝင်မှာဖြစ်ပါတယ်။ဩစတြေးလျရဲ့မြောက်ပိုင်းရေပြင်ပိုင်းနဲ့ထဲကိုဝင်ဖို့ကြိုးစားတဲ့လှေတွေကိုတားဆီးရေးလုပ်ငန်းစဉ်မှာထပ်မံအပ်ဖြစ်ရေးစစ်တပ်ကအစိုးပြုထားကြောင်းကာကွယ်ဆိုင်ရာအကြီးအကဲတွေကအတည်ပြုပါတယ်။ဗီဇာအပြောင်းလဲတဲ့ကြောင့်နိုင်ငံရေးခလုံးခွင့်ရဖို့ကြိုးစားသူတွေဩစတြေးလျကိုလာဖို့အားပေးတယ်လို့ဖြစ်ပြီးလူကုန်ကူးမှုတွေပြန်လည်တက်ဝင်လာစေမယ်လို့အတိုက်အခံလွှတ်တော်အမတ်တွေကပြောကြပါတယ်။ဩစတြေးလျရေတပ်ရဲ့တက်ချထားမှုနဲ့ပတ်သက်ပြီးလွှတ်တော်ကြားနာမှုမှာတော့ရေတပ်အကြီးတန်းတာဝန်ရှိသူတို့ကိုရေတပ်ရဲ့ပါဝင်မှုအခန်းကဏ္ဍအသစ်နဲ့ပတ်သက်ပြီးကိုစပီးတဲ့အထက်လွှတ်တော်အမတ်ဒေးဗစ်ဘန်ကမေးမြန်းခဲ့ပါတယ
် Has the RAND been ordered to redirect
အစိုးရကဗီဇာအပြောင်းလဲသစ်လုပ်ပြီးနောက်ပိုင်းမှာပြတ်သားတဲ့စစ်စင်ရေးကိုအားပြေဖို့အတွက်ဒေသတွင်းအတွက်တုံးနေတဲ့အရင်အမြစ်တွေကိုပြောင်းရွှေ့ဖို့ရေတပ်ကညွှန်ကြားထားပါသလား
ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ကထပ်ပြီးအဖြစ်နေကြောင်းဒုတိယရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်စတန်ကပြန်လည်ဖြေကြားခဲ့ပါတယ်
။ The Defense Force generally Senator
အချက်လွတ်တော်အမတ်ခင်ဗျာနေဆက်ဒေသအထုပ်အခြားအာဏာစစ်ဆင်ရေးအတွက်လိုအပ်တဲ့ထောက်ပံ့မှုကိုကာကွယ်ရေးတပ်ဖွဲ့ကထပ်ဖြည့်ထားပြီးဖြစ်ပါတယ်။ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ကိုတတ်ချဖို့အစိုးရကဆောင်ရွက်နိုင်ပြီးကျွန်တော်တို့အနေနဲ့လည်းလက်ရှိမှာအကူထပ်ဖြည့်ပေးနေပါတယ်
လူခွေရဲ့အဖွဲ့တွေကနေဆက်ဒေတာအချုပ်ချာအာနာစစ်စင်ရေးကိုရှုတ်ချနေကြပြီမဲ့အွန်လိုင်းပေါ်တက်လာတဲ့ဗီဒီယိုသစ်တစ်ခုထဲမှာတော့ဩစတြေးလျရေးတပ်ဗိုလ်ချုပ် Justin Jones ကနေဆက်ကာကွယ်ရေးကိုဆက်ပြီးတိုးမြှင့်သွားမယ်လို့ပြောပါတယ
် Anyone who attempts an unauthorized boat voyage to Australia
ဩစတြေးလျကိုလှေနဲ့တရားမဝင်ဝင်ရောက်လာဖို့ကြိုးစားသူတွေကိုသူတို့နိုင်ငံကိုပြန်လှည့်ခိုင်းမှာဖြစ်တယ်လို့နိုင်ငံရင်းကိုပြန်ခိုင်းတာဒါမှမဟုတ်လေဒေသတွင်းကတဆင့်ကနိုင်ငံကိုတွဲပြောင်းပေးတာတွေလှုပ်ဆောင်မှာပါတရားမဝင်ရေလမ်းကြောင်းကနေလာရောက်ဖို့ကြံစည်ရင်တော့ဩစတြေးလျမှာအခြေချခွင့်ရမှာမဟုတ်ပါဘူးအောင်မြင်စရာအခွင့်အလမ်းလုံးဝမရှိပါဘူ
းအစိုးရကရွှေ့ပြောင်းအခြေချသူတွေရဲ့လှေတွေကိုပြန်လှည့်ခိုင်းမှာဖြစ်တယ်လို့ပစိဖိတ်နဲ့နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးPat Conrine ကဩစတြေးလျအသံလွင့်ဌာနကိုပြောဆိုခဲ့ပါတယ်
။ Our policy is the same as the last government.
ဒီစစ်စင်ရင်းနဲ့ပတ်သက်လာရင်တော့ကျွန်တော်တို့ရဲ့မူဝါဒကအရင်အစိုးရရဲ့မူဝါဒနဲ့ထက်တူဖြစ်ပါတယ်။လေတွေကိုပြန်လှည့်ခိုင်းတာဒါမှမဟုတ်လေပြန်သွားခိုင်းမှာပါ။တရားဝင်ပြည်ဝင်ခွင့်ဗီဇာမရှိဘူးဆိုရင်တော့ဒီနိုင်ငံကိုလာခွင့်အခြေချခွင့်အခွင့်အရေးလုံးဝမရှိပါဘူး။
ဩစတြေးလျကိုရေချောင်းကနေဝင်ရောက်ဖို့ကြိုးစားတဲ့ဒုက္ခသည်တွေနဲ့နိုင်ငံရေးခိုလုံခွင့်ရရေးကြိုးစားသူတွေကိုထိမ့်သိမ်းထားရေးပစိဖိတ်ကျွန်းနိုင်ငံနှစ်ခုကိုဩစတြေးလျကရန်ပုံငွေချထားပေးခဲ့တာပါပါပူဝါနယူဂီနီနဲ့သဘောတူညီချက်ကတော့2021ခုနှစ်မှာအဆုံးသတ်သွားပြီဖြစ်ပေမဲ့နိုရူးကျွန်းလေးမှာတော့ရွှေပြောင်း60လောက်တောင်တင်နေစေဖြစ်ပါတယ်ရှင်
ဩစတြေးလျရဲ့နေဆာကပွေရင်းနဲ့ပတ်သက်ပြီးတော့မှတင်ကြီးထိုက်ကတင်ပြသွားတာပါရှင်။သတ်သားရှင်များရှင်မကြခင်မှာထုတ်လွှင့်သွားမဲ့ VOA ရဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့သစ်ဆုံမင်းမြတ်ကတခုနဲ့အတူစီးပွားရေးနဲ့လူမှုရှုခင်းစားတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့အင်္ဂါနေ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ သွေးဆောင်မင်းမြတ်ခတ်တစ်ခုနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုရှုခင်အစီအစဉ်တွေကိုနားဆင်ရမှာပါ။အရင်ဆုံးတော့ဒီသွေးဆောင်မင်းမြတ်ခတ်တစ်ခုကိုတင်ဆက်ပေးပါမယ်။2023ခုနှစ်နွေဦးတော်လိုင်းရေးဟာ88ဒီမိုကရေစီရေးလှုပ်ရှားမှုထဲတနိုင်ငံလုံးကိုလွှမ်းခြုံနိုင်သလိုစစ်အာဏာရှင်စနစ်ကိုပြပြတ်ထင်ထင်မီးမောင်းထိုးပြပြီးတော့မြန်မာနိုင်ငံရဲ့လူမှုစနစ်အပြောင်းအလဲလူနည်းစုအခွင့်အရေးတရားမျှတမှုတွေအပါအဝင်လှုပ်ရှားမှုဖြစ်တယ်လို့လှူပေါင်းတဲ့ဒီမိုကရက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့အဖွဲ့ဝင်တစ်ခုဖြစ်တဲ့လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကိုကိုသားညိုကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ကောင်မိုးစောအခု VOE ကိုလက်ခံဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ပထမဆုံးဟုတ်ပါ။အခုရေစုံကျွန်တော်မေးချင်တာကဆရာနာတိန်နာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီ။အဲ့တော့ဟိုလူပေါင်းတဲ့ပါတီရဲ့အခန့်ကဏ္ဍပေါ့နော်ပေါ့ပြောမှဆိုရှင်ဒီဆရာနာတိန်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးပါတီထဲမှာထင်ရှားရှားဆုံးဆန္ဒတင်မှုဆန့်ကျင်တာလူမောင်တေပါတီအနေနဲ့တွေ့ရပါတယ်။အဲ့တော့လူမောင်တေဒီမိုကရက်ပါတီအနေနဲ့ဒီຫນွေဥတော်လိုင်းမှာပါတီရဲ့အခမ်းအခါနာနဲ့ပတ်သက်လို့ရောဘယ်လိုတွေ့ထားလဲ
။ဟိုကျွန်တော်တို့ပါတီအနေနဲ့ NUCC ထဲမှာကျွန်တော်တို့ဒီနိုင်ငံရေးပါတီအစုပွဲရနေပြီးတော့ဒီနိုင်ငံဟိုနိုင်ငံရေးပါတီတက်ရနေနဲ့ကျွန်တော်တို့ပါဝင်ပါတယ်။တပြိုင်တည်းမှာပဲ NUCC ထဲမှာအခြားအခြားသောအင်အားစုတွေပေါ့ကျွန်တော်တို့မာမိတ်အင်အားစုတွေနဲ့ပူးပေါင်းပြီးတော့တခုလုံးနဲ့သက်ဆိုင်တဲ့မူဝါဒတွေတခုလုံးနဲ့သက်ဆိုင်တဲ့ policy တွေဒီလိုကိစ္စမျိုးတွေမှာအသေးချာပါပြီးတော့အလုပ်လုပ်နိုင်အောင်စူးစမ်းနေပါတယ်တစ်ဖက်မှာလည်း NUCC လို့ပြောတဲ့အခါမှာ NUCC ကကနေ့အချိန်နေတိဒီ policy forum သဘောမျိုးပဲဖြစ်တယ်နော် NUCC ကကနေ့အချိန်နေကြီးမူဝါဒတွေနော်သဘောထားတွေကိုဘယ်လိုခေါ်မလဲဆွေးနွေးဆုံးဖြတ်ကြတဲ့နေရာပဲဖြစ်တော့လက်တွေ့အလုပ်တွေနဲ့ပတ်သက်လို့ကတော့လက်တွေ့ကျွန်တော်နဲ့ဟိုရေရှင်မာမိတ်တွေဖြစ်တဲ့เนาะဟိုလက်တွေ့အလုပ်တွေရတော့မှ KNU တို့ KNPP တို့ WLB တို့ AVSD ရတို့စသဖြင့်ပေါ့เนาะဒီအင်အားစုတွေနဲ့ပူးပေါင်းပြီးလက်တွေ့အလုပ်တွေကိုလှုပ်ထန်အောင်လည်းတစ်ဖက်ကကြိုးစားနေပါပဲ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာ new dollar မှာဒီ Gen Z ပေါ့เนาะပြောမှဆိုရင်လူငယ်လေးရဲ့ကြီးကျော်တာတစ်ခုကသူကြွေးမှာဆွေးနွေးကြရမှရှိဆိုတော့ slogan တက်လာတယ်အဲ့တော့တစ်ဖက်မှာအဲ့ပုံမှာမူတည်ပြီးတော့ NUG ကလည်းတစုံတရာဒီလက်နက်ကင်လှုပ်ရှားမှုတွေလက်နက်ကင်တော်လိုင်းတွေနဲ့ပတ်သက်လို့သူတို့ပြင်ဆင်လာတယ် PDF တွေဖွဲ့စည်းလာတယ်ဒါပေမဲ့တစ်ဖက်မှာတချို့နိုင်ငံရေးပါတီဖွဲ့စည်းတွေကတော့တွတ်ဆုံဆွေးနွေးရင်းနဲ့ဖြေရှာမယ်ဆိုတဲ့ဟာတွေလက်ရှိကြိုင်ထားလို့မယ်ပေါ့နော်လူပေါင်းတဲ့ပါတီအနေနဲ့ဒီလက်ရှိမြန်မာနိုင်ငံပြဿနာကိုဖြေရှင်းဖို့တက်ကိုဘယ်လိုနည်းလမ်းမျိုး
ဟိုကနေ့အခြေအနေကတော့ကနေ့လက်နက်ကင်ဒေါ်လာကြီးကကျွန်တော်လှုပ်ရှားမှုကြီးတစ်ခုလုံးပဲရှေ့ဆုံးအခန်းမှာရောက်နေတယ်ရှေ့တန်းမှာရောက်နေဆိုတော့ဘယ်လို့မှမြင်လို့ရတဲ့ကိစ္စမဟုတ်ဟိုဂျန်စီလို့ပြောမှဆိုရင်ဂျန်စီတွေနေမဟုတ်ပါဘူးတတိုင်းပြည်လုံးမှာဂျန်စီတွေအစားပြုတ်ခဲ့တာဟုတ်တယ်ဟိုတို့တကယ်လုတ်ခဲ့တယ်ဟိုကျွန်တော်တို့ခက်နဲ့မတူတာဗျာကျွန်တော်တို့ခက်တုံးကဟိုတောခိုကြတော့မယ်အခုတုံးကလွန်ခဲ့အနှစ်340တော့88ပြီးကလာကိုသားတို့လည်းမိတာပဲဟိုကျွန်တော်တို့တောခိုတော့မယ်အနေဆုံးဆင်းအဖေတွေအမေတွေကတော့တတ်နိုင်တာတားဖို့ကြိုးစားတယ်အခုကကလေးတွေလက်ဆွဲပြီးတော့အဖေတွေအမေတွေကိုယ်တိုင်တော်ရဲလာတာနော်ဟိုကလေးတွေလက်ဆွဲပြီးတော့ဦးလေးရဲ့တော်တွေကိုယ်တိုင်တော်ရဲဟူလာတာဆိုတဲ့အခါကျတော့ဟိုအချိန်နေချင်းကတော်ကိုမတူတဲ့အချိန်တွေဖြစ်တယ်ဒီအချိန်ဟောင်းပါပေါ့နော်နောက်ကျိန်းသေးတာကနေ့ဒေါ်လာရေးကဟိုလက်နက်ကိုင်ဒေါ်လာရေးကရှေ့ဆုံးအခန်းမှာရောက်နေရဲဆိုတာဘယ်သူမှညင်းလို့မရဘူးလို့ကျွန်တော်ထင်တယ်နောက်တစ်ခုကဟိုကျွန်တော်တွေ့ဆုံဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးပြဿနာတွေကိုဖြေရှင်းကြတော့မယ်နော်ဟိုတစ်ခုခုဟိုတိုင်းပြည်အပြောင်းလဲကိုကျွန်တော်ဟိုစူးစမ်းကြတော့မယ်ဆိုတာတွေ့ဆုံဆွေးနွေးမှုကတော့လိုအပ်တာတော့အမှန်ပဲတွေ့ဆုံဆွေးနွေးမှုကလိုအပ်တာတော့အမှန်ပဲတွေ့ဆုံဆွေးနွေးမှုနဲ့ပဲကျွန်တော်တိုင်းပြည်ကိုရည်ရှိပေါ့နော်ဟိုကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်လမ်းကြောင်းကိုကျွန်တော်ဝိုင်းပြီးတော့ပေါ်ကြားမှာဖြစ်တယ်။သို့တော်လည်းတပြိုင်တည်းထဲမှာခဏစိတ်အုပ်စုကိုဘသူမှဒီစကားဝိုင်းမှာဟိုလက်ခံပြီးတော့ကြည့်လို့တဲ့အခြေအနေဘသူမှမရှိဘူး။အဲ့ဒါတော့အမှန်ပဲတွဲဆုံဆွေးနွေးလို့ပြောတဲ့အခါမှာဟိုကျွန်တော်တို့ကအမှန်တကယ်ဟိုနိုင်ငံရေးရပဲဖြစ်ဖြစ်စီးရေးရပဲဖြစ်ဖြစ်အမှန်တကယ်စိတ်အုပ်စုကိုနိုင်ငံရေးစီးပွားရေးအပြင်ဘက်ကိုရောက်အောင်ကျွန်တော်တို့တွန်းပို့နိုင်ပြီးတော့စူးစမ်းရမှာပဲ။တွေးဆောင်ဆွေးနွေးလို့ပြောတဲ့အခါမှာနိုင်ငံရေးအင်အားစုတွေကြားမှာရဲ့တွေးဆောင်ဆွေးနွေးတာလည်းဟိုအဲကျွန်တော်တို့နိုင်တဲ့တွေးဆောင်ဆွေးနွေးမှုဖြစ်လိမ့်မယ်လို့အဲကျွန်တော်တို့အဲ့လိုနားလည်တယ်ဗျာသို့တော်လည်းခင်ဗျားကခဏကာလမှာတွေးဆောင်ဆွေးနွေးလို့ပြောရင်အများစုကြီးကပြောတဲ့လူတော့ပြဿနာရှိတယ်ပြောတဲ့လူပေါ့မှာနော်ဟိုအတော်ကိုဟိုပြဿနာရှိတဲ့ကိစ္စတရက်တို့တောင်ဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်နှိုင်းရှင်ချက်ခုနကကောင်မှုဆိုပြောသွားလို့ကျွန်တော်အဲ့ဒါလည်းပြောချင်ပါတယ်လူမောင်တဲ့ဒီမိုကရက်တစ်ပါတီကပြောမှဆိုရင်88လှုပ်ရှားမှုနဲ့ပြီးတော့ပေါ်လာတဲ့ဟိုလူငယ်ပါတီပေါ့နော်တခုချင်းဟောတကယ်တငယ်ပါတီနေရဖြစ်နေအခုနယူးတော်လိုင်းပါလေတက်တကျပါလာတဲ့ပါတီအဲ့တော့အဲ့ဖြစ်စဉ် ဒီလှုပ်ရှားမှုနှစ်ခုနဲ့ပတ်သက်လို့ကောင်းမှုဆိုရင်ဟိုအမြင်ပေါ့နော်နိုင်ရှင်ကြည့်ပါလားဘလူကွာခြားမှုရှိလဲဘာတွေတူလဲ
အခုလက်ရှိဒီနေဦးဒေါ်လာရေးကြားတဲ့အခါကျတော့ဒီဒေါ်လာရေးကအဲ88တပို့ပြီးတော့ကြီးသွားတယ်လို့ကျွန်တော်ယူဆတယ်တော်နိုင်ငံလုံးကိုတကယ်အမှန်တကယ်လွှမ်းခြုံသွားတယ်လို့ယူဆတယ်တစ်တချက်ကဥနာလို့ဒေတာအတီးတီးပေါ့ဗျာဒေတာအတီးတီးလူမျိုးအတီးတီးဒီလှုပ်ရှားမှုတွေမှာပါတယ်နောက်တစ်ခုကဟိုအတန်းစားဘက်ကကြည့်မယ်ဆိုလို့ရှင်လေဟိုလေသမားရောအလုတ်သမားရောလူလက်တန်းစားတွေရောဟိုတကယ်အမျိုးသားဟိုလူချမ်းသားတွေရောအားလုံးပါတယ်အတန်းစားရဟိုကြည့်မယ်ဆိုလို့ရှင်လေဆိုတဲ့အခါကျတော့ဟိုနောက်တစ်ခုကဒီလှုပ်ရှားမှုမှာဒီလူငယ်တွေရဲ့ဒီဟိုနိုင်ငံရေးအရာအပြောင်းလဲဟိုတောင်းဆိုတဲ့သဘောနဲ့မတက်ရောက်ဘူးလို့ကျွန်တော်ထင်တယ်ဒီလှုပ်ရှားမှုကျွန်တော်88တုန်းကတော့ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲတာကတော့ကျွန်တော်တို့ဒီနိုင်ငံရေးစနစ်အပြောင်းအလဲကိုပို focus လုပ်တယ်လို့ကျွန်တော်ထင်တယ်။တပါတီအာဏာရှင်စနစ်ကနေပြီးတော့ပါတီတော်အာဏာရှင်စနစ်ကိုပြောင်းဖို့ပေါ့နော်။တပြိုင်တည်းထက်မှာဆက်အာဏာရှင်စနစ်ဆိုတာလည်းဟိုပြောတော့ပြောကြရတယ်။ဘာလွှမ်းချုပ်မှုကဒီတပါတီအာဏာရှင်စနစ်ကနေပြီးတော့ပါယုံလုံးစနစ်ကိုပြောင်းမှုဆိုတဲ့ဟာကိုပို့ပြီးတော့ဟိုနိုင်ငံရေးစနစ်အပြောင်းအလဲကိုပို့ပြီးတော့ focus ပို့ပြီးတော့ဟိုပို့ပြီးတော့အောင်စိုက်တယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်။အခုကိစ္စကနိုင်ငံရေးစနစ်အပြောင်းအလဲလည်းဟုတ်တယ်တပြိုင်တည်းထက်မှဒီစစ်အာဏာရှင်စနစ်ပေါ့ဗျာဒါကြီးကစစ်အုပ်စုကတကယ်ပဲဒီတိုင်းပြည်ထဲမှာအမှန်တကယ်ခိုင်ခိုင်မာမာရှိနေတယ်ဒါကြီးမပင်မရဘူးဆိုရဲဟာကဒီနှစ်ကာလမှာပို့ပေါ်တယ်လို့ကျွန်တော်ယူဆရတယ်နောက်ထပ်ကဒါနဲ့ဆက်ဆက်နေတယ်အခြားအခြားသောပေါ့နော်ဆိုနိုင်ငံရေးစနစ်အပြောင်းအလဲကိုတောင်းဆိုတာမဟုတ်တော့ပဲねဟိုဘယ်လိုခေါ်မလဲကျွန်တော်ဆိုရှယ်ချိန်းပေါ့ဗျာကျွန်တော်တို့ဟိုဥမာထမင်းအလှန်ထူထူတဲ့ကိစ္စကိုကြည့်အရန်ထူကြတယ်ထမိန်လန်ထူတဲ့ကိစ္စနော်ဒါဟိုဒီအမျိုးသမီးတွေရဲ့ကံကံနာပတ်သက်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဟိုမန်ဖျားတာတဲ့အခြေအနေတွေပေါ့ဥပမာရိုဟင်ဂျာလိုကိစ္စမျိုးဒီလှုပ်ရှားမှုမှာတော်တော်ကိုပေါ်တယ်နော်ဒီလူနည်းစုတွေနဲ့ပတ်သက်လူဟိုဘာသာရေးဘာသာငယ်တွေနဲ့ပတ်သက်လို့ဒီလှုပ်ရှားမှုပေါ့နော်ဟိုအဲ့ဓာတွေကကျွန်တော်နားလဲတာကဒီလှုပ်ရှားမှုဟာဟိုဆက်ရနိုင်စနစ်ကိုတည်တည်ချာချာကိုမိမောင်းထိုးပြတယ်လှုပ်ရှားမှုဖြစ်တယ်။တပြိုင်တည်းထဲမှာပဲခုနလူမှုရေးရလည်းဖြစ်ဖြစ်ခုနကျွန်တော်တို့တိုင်းပြည်ထဲမှာရှိနေတဲ့ဟိုမမျှတာလည်းပေါ့နော်။ဟိုယုံကြည်မှုတွေစံနှုန်းတွေအဲ့ဒါတွေကိုလည်းပဲပြောင်းပြန်လှန်ပစ်ဖို့စ조사တဲ့လှုပ်ရှားမှုဖြစ်တယ်လို့အဲကျွန်တော်တို့အဲ့လိုကျွန်တော်နားလည်တယ်ဗျ
။အခုမြန်မာနိုင်ငံအတွင်းမှာတော့စစ်ကောင်စီကယူကောက်ပွဲလုပ်မယ်လို့ပြောတယ်ဒါပေမဲ့အခုသူပြောရစကွင်းရှိတယ်ပြောတယ်ရဆိုဒီနှစ်ထဲမှာတော့မှကျင်းပဖြစ်တော့မှကျင်းပဖြစ်နိုင်မယ်ဒါပေမဲ့နိုင်ငံရေးပါတီနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းနေတယ်တော့မြန်မာနိုင်ငံတဲမှာရှိနေတဲ့နိုင်ငံရေးပလက်ဖောင်းပေါ့နိုင်ငံရေးကလုတ်ကွင်းရှိနေတဲ့အနေအထားဘာလို့တချို့နိုင်ငံရေးပါတီတွေကလည်းပေါ်ပါပြီးတော့မှလက်ရှိရှိနေတော့မှာပဲအဲ့တော့အဲ့ဒီအနေအထားနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုလဲဆိုတော့နိုင်ငံရေးပါတီရှင်းတာနိုင်မှာလား
ကျွန်တော်ထင်ပေါ့နော်ဟိုစေအုပ်စုနဲ့ပေါင်းလို့ကတော့ပြည်သူအများစုကလက်ခံလိမ့်မယ်လို့ကျွန်တော်မထင်ဘူးလက်ခံလိုက်မယ်လို့ကျွန်တော်တို့အဲ့လိုနားလည်မထားဘူးပေါ့နော်အရှင်းနဲ့အခုစကဟိုတကယ်ကိုပြည်သူလူထုအများစုရဲ့အမြင်မှာတော်တော်ရင်ရှားရှားကောင်းတဲ့အစုအဖွဲ့လိုဖြစ်နေတယ်ဟိုဆိုတော့ကဟိုကလေးတွေဆိုတော့ခင်ဗျားတိတိရဲ့တိုင်ရဗျာဟိုအန်တာအိတ်စီတော်မှာယာကျော်နေကျွန်တော်သိရတဲ့အစင်ကသူတို့တတ်တာနော်ဟိုရန်ကုန်မှာဆိုလဲဟိုဆိုင်ဝင်ဒီဆိုင်ဝင်ရှိမှပစ္စည်းအိမ်ရပစ္စည်းအကုန်ယူတာအခုလည်းပဲဟိုလူငယ်တွေဖမ်းပြီးတော့ပြန်ပေးဆွဲလို့လုပ်နေတာဆိုတော့ပတ်သက်ပေးနိုင်ရင်ပြန်လွတ်တယ်ပေါ့အကြောင်းမျိုးနဲ့လူတွေတိုက်လူတွေဖမ်းပတ်သက်ပေးနိုင်ရင်ပြန်လွတ်ဆိုအဲ့လိုဓမြလူကိုအတတအခြေအနေပဲရှိတဲ့အခါမှာလူတွေကတော်တော်သည်ဒီပုံကိုနေပတ်သက်လို့တန်ဟောစဉ်ပြတ်နေပြီဖြစ်တယ်ဆိုအဲ့လိုအခြေအနေမျိုးမှာအဲ့ဒီပုံကိုရစီစဉ်တဲ့အစီအစဉ်အတိုင်းနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်အဲ့ပါတီတွေပုံမှာပြည်သူလူထုရဲ့အမြင်အလုံးကမကောင်းနိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆတယ်။အဲ့ပါတီတွေရဲ့အတွက်အနာဂတ်ကပျောက်သွားနိုင်တယ်လို့အဲကျွန်တော်တို့အဲ့လိုပဲယူဆတယ်။ဟိုတပြိုင်တည်းမှာပဲရိုးသားသားပါပဲကိုနိုင်ငံရေးပါတီရဲ့ထူထောင်တယ်ဆိုတာကိုယုံကြည်ရမူဝါဒကိုယုံကြည်တဲ့ဒီလုပ်ငန်းစဉ်လမ်းစဉ်နေနဲ့ကိုပြည်သူကိုလှုပ်ကြွေးပြုလို့အဲ့လိုပဲကျွန်တော်နားလည်တယ်။ဟိုကျင်းသေးတာကစေအုပ်စုကိုပြည်သူလူထုအများစုကလက်မခံတော့ဘူးဆိုတဲ့အချိန်မှာတော့သူတို့ရဲ့ပြည်သူလူထုပေါ်ပါအလုပ်ကျွေးပြုကျင်တဲ့စိတ်ကဒါလဲဆိုတော့မိကုန်ထုတ်စရာဖြစ်လာတယ်ပေါ့နော်ဆိုအဲ့ဒီအခြေအနေရဆိုရင်တော့ဟိုအဲ့ဒီနိုင်ငံရေးပါတီရဲ့အတွက်ကတော့ဟိုတိတ်အလအနာဂတ်အလားအလာအတွက်တိတ်မကောင်းဘူးလို့ကျွန်တော်တို့အဲ့ဒီလိုရိုးရိုးပဲကျွန်တော်ယုံပါတယ်
ကျွန်တော်နောက်ဆုံးပိုင်းလေးမေးချင်ပါတယ်ကိုအောင်မှုဆို တူချင်းယူဆပါတော့လက်ရှိမောင်နိုင်ငံရဲ့အနာဂတ်ပေါ့အနာဂတ်ကိုကောင်မှုဆိုဘယ်လိုမြင်ချင်လဲကောင်မှုဆိုတူချင်းရဲ့သဘောလ
ားကျွန်တော်ကတော့အခုအနေထားကဟိုအတော်လေးကိုဟိုကောင်းတဲ့ဘက်ကပေါ်စစ်ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့တော်တော်လေးလှနေလို့ကျွန်တော်ယူဆကျွန်တော်နေဦးတော်လိုင်းရဲ့အစာပိုင်းကျွန်တော်ပုံနေတော့မတ်လကုံတော့ပေါ့နော်မတ်လကုံဧပြီလဇန်လောက်မှာကျွန်တော်ရှိဟိုကျွန်တော်မိတ်ဆွေစာရေးဆရာတောက်ကဟိုစောင်းမားတို့လေးတို့လမ်းရေးပို့ပေးတယ်ဟိုအပြင်နေပါကြီးသူရေးတဲ့ဟာလေးပေါ့နော်သူကဘာရေးလဲဆိုတော့ဖက်စစ်တော်လိုင်းရဲ့ကာလတော့ကျွန်တော်တိုင်းရင်မှာခဏအမျိုးသားကြီးအသွေးညင်ကြီးကိုတိဆောက်နိုင်ခဲ့တယ်လေဆိုပြီးမှသာပြတ်သွားတော့နော်ဟိုသူကအဲ့လိုအခြေအနေမျိုးနဲ့နှိုင်းနေတာခင်ဗျားသိရတိုင်းကခုနလို GSCN တို့လိုတပိတ်အင်အားစုတွေရောတိုင်းရင်းသားလူမျိုးတည်တည်ရဲ့တပိတ်အင်အားစုတွေရောပမာပြည်တွေကတပိတ်အင်အားစုတွေရောအဲ့လိုအဆုံးထွက်လာတဲ့အခါကျတော့အဲ့အခြေအနေဆိုကျွန်တော်မိမိရာစုပ်ကင်နိုင်လို့ဆိုရင်ကျွန်တော်ကြားမှာရှိတဲ့ဒီသွေးဟိုပါပေါ့မျိုးသားသွေးချင်းညီတွေရာတော်တော်ကိုဟိုခိုင်သွားနိုင်တယ်ပေါ့နော်အဲ့လိုဒီစောင်းမားလေးတပုတ်ကျွန်တော်ရေးပြီးတော့ပို့တယ်ဟိုကျွန်တော်လည်းသူရေးတာသဘောတူပါအခုအခြေအနေလည်းဒီတိုင်းပါဟိုတခါမှမစုံဘူးတဲ့သူတွေကျွန်တော်ဟိုတေချာစုံတဲ့အခြေအနေမှာအခုရှိနေတယ်ဟိုတိုင်းရင်းသားလူမျိုးတည်တည်နော်ပမာအပေါင်းတိုင်းရင်းသားလူမျိုးတည်တည်ရနောက်နိုင်ငံရေးသမားတွေလည်းမဟုတ်ဘူးဟိုလူတန်းဆိုအလွှာတည်တည်လာစုံမိနေတယ်နော်ကချင်မှာပဲជីជីကရင်မှာပဲជីជីရခိုင်မှာပဲជីជីချင်းမှာပဲជីជីနော်ဟိုစကိုင်းတိုင်းနေတဲ့ပါပဲជីជីတော်တော်သွားစုံမိနေတယ်အဲ့ဟာဥသာကျွန်တော်နိုင်ငံကောင်းဆောင်မှုတွေကအနောက်တုံးမှုကျွန်တော်တိုက်ပွဲကအဲ့ဒါဥသာအမိရဆုံးနိုင်ရင်ဒီတိုက်ပွဲလည်းအောင်ပါပဲကျွန်တော်ရေရှင်းပါလဲဟိုကျွန်တော်တိုင်းမိရဲ့ဒီအမျိုးသားသွေးစည်းညီညွတ်မှုကိုတည်ဆောက်နိုင်ပါပဲလို့အဲကျွန်တော်တော့အဲ့လိုယူဆတယ်တပိုင်းမှာလည်းဟိုဒါကကျွန်တော် positive side ကကြီးရတစ်ဖက်မှာလည်းပဲအကယ်၍များကျွန်တော်သဘောထားတွေကမမှန်ကန်ဘူးကျွန်တော်လောက်တာကင်တာတွေမှားတယ်ဆိုရင်ကျွန်တော်တိုင်းပြဆေးလေးမော်ပါလဲဖြစ်နိုင်
အများစုကလည်းသိချင်နေတာနောက်ဆုံးအေကွန်လေးတစ်ခုမိချင်ပါတယ်ဘလောက်ထိကြာနိုင်လဲကျွန်တော်လည်းအပြောင်းလဲအတွက
်ကျွန်တော်အဲ့ဒါမပြောတတ်ဘူးဗျအဲ့ဒါမပြောတိုးဆိုလဲကျွန်တော်ထင်တယ်ဟိုကျွန်တော်အနည်းဆုံး9နှစ်လောက်တော့ကြိုးစားရမယ်အပြောင်းလဲလုံးလုံးကျွန်တော်ကပြောနေအပြောင်းလဲဒီလမ်းကြောင်းပေါ်ရောက်ဖို့ဆိုရင်တော့10နှစ်လောက်တော့ကြာနိုင်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကောင်းမှုဆိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျဘယ်လိုဖြစ်ကြလဲကျေးဇူ
းပါဗျာ
2023ခုနှစ်အနွေဦးတော်လာရင်းနဲ့ပတ်သက်ပြီးတော့လူပောင်တက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကိုကိုသားညွန့်ဦးကမေးမြန်းတင်ပြသွားတော့ပါရှင်။သောတာရှင်များရှင် VOA ရဲ့နေစဉ် TV သတင်းလောအစီအစဉ်တွေတင်ပြပါစဉ် TV Magazine အစီအစဉ်တွေပြည်တွင်းသတင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသတွေကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီအပတ်စဉ်တင်ဆက်နေကြကဏ္ဍနောက်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတွင်မှာဆန္ဒရိုက်ခါဈေးနှုန်းဖောင်းပွမှုကဆက်ပြီးတော့တိုးလာနေတဲ့အချိန်မှာပဲနိုင်ငံတွင်ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအဟန့်အတားတွေကြောင့်ဆန္ဒရိုက်ခါမလုံခြုံမှုချိန်ချမှုတွေဆက်ရှိနေတဲ့အကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။နိုင်ငံတော်ဆန္ဒရိုက်ခါဈေးနှုန်းမြင့်တက်မှုနဲ့ရိုက်ခါလုံခြုံမှုအခြေအနေတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ထိုက်ကတင်ပြထားပါတယ်ရှင်။
ဒါသာတော့ကိုပြောရရင်အဲဈေးကတော့ဒီအဝင်နေတော့နေနေကြောင်းနေဈေးကနေနေကြောင်းနေပါတယ်။တိတ်ကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်တုန်းကတော့ပေါ်စံတိတ်ကိုဆက်တည်တာဝယ်ရတယ်ငါတော့ရှိတာပေါ့။အဲအခုကျွန်တော်တုံးမလို့ဘူးလဲဝယ်လိုက်တဲ့အချိန်မှာခဏတော့တုံးတော့တောင်းခွေဈေးတော့တော့ပေါ့
။စံဈေးနဲ့တလောမှာ2000လောက်တက်သွားတယ်လို့ဟောပြရပါကျွန်တော် 28 ဒိတ်တာဝယ်ဒီအတိုင်းအတိတ်ဘာလို့ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတေးကအရင်က9,800ပေါ့ရွာတီရွာကိုရောက်လာပြီဖြစ်ပါလေအခု9,900-6,000ဒီပေါက်သွားပြီ
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန္ဒရိက္ခာလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန္ဒရိက္ခာလုံခြုံရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန္ဒရိက္ခာမလုံလောက်မှုနဲ့ဆူဆူရွာရွာဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက 2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရင်းဆိုင်ပြည်မှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောက်သူတွေကဟိုတင်းနေတာကျေတော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလယ်သမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေလျှံမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစပါက2021ခုနှစ်နဲ့ရှင်ရင်ရော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစည်းနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်စည်းနှုန်းစိုက်ပျိုးထုတ်လုပ်သူလယ်သမားတွေရတဲ့ကောက်ပဲတီနံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာဘဏ်ကထောက်ပြထားပါတယ်ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစပားအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ
်ဟောကျပါတယ်ကြာရင်ကဒီရင်းတရားဦးမြင့်တက်တဲ့ဟာကိုသိတယ်ကျွန်တော်ကငယ်ကနေမြန်ခွာနေအောင်ဟုတ်စိုက်ခွင့်ရတယ်ဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာဘူးပေါ့မတည်တာတော့ဒီနေ့ကဒီဒီရောဆိုတာမျိုးနဲ့တော့လည်းတွားကြည့်ရတဲ့တိတ်မထဲနိုင်ဘူးဆိုတော့ဒီချက်မျိုးကတုံးပုံတပုံတော့ကြည့်ကြပါဟုတ
်ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်ဟောဒီလိုတို့ဒီပါကဒီကကိုစီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားကြီးတွေဒီမှာတုံးလို့နေရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလဲဖြစ်တဲ့ကာလလို့ပြောလို့ဒီတော့ကျွန်တော်တို့ကအဲ့ဒါနဲ့စားကြတော့
ဆန်စည်းစပါးစည်းတွေမဟုတ်ဘဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းထဲမှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဆက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခန်းဆာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေဖြစ်ဖော်ပြပါတယ်အဒမစူဆောင်ခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူသွားလာမှုအကန့်အသတ်ဖြစ်စေပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုစားနပ်ရိက္ခာနဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စေပြီးအလုတ်အကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစင်ခတ်စားကပြောပါတယ်ဘူးဒီတော်ဒေတာကန်ဦးညီကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။ဒီအလုတ်တွေကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေသတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအပေါင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောကနောက်တော့လောကခွင်းလန်းတွေသိပ်မရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့တိတ်ဆိုင်ကြတိတ်ဆိုင်ကြတဲ့သူတော်ကအများကြီးရောလေဒီလိုတောင်းကြည့်နေဆိုတော့လေဒီသူခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာတော့တော့ဒီနောက်ပဲဒီပုံစံနိုင်နေမှာလို့အချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအင်းအားလုပ်တယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့နေစားလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှာလုပ်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်လုံးလောက်တာကိုင်းမှရှိရဲ့ဒီရေနိုင်ချမ်းနိုင်တဲ့နေသားလေးရှိနေတယ်ပေါ့ဟာတချို့ခက်ခဲတာရှိနေတယ်ဒီဘတွင်ဒီကုလူတွေကနေဒီမှာဒီပြေးတာမျိုးတွေကောင်းသားပေးတဲ့အတွက်ပိတ်ပြီးတော့ဆူဆူဝါဝါကြီးတို့ဖြစ်ပြီးပေါ့ပြောင်းပ
ါပရိပခတန်တင်ပြီးအိုးအိမ်စွန့်ခွာရသူတွေကတော့အစားအသောက်လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာစွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတက်တာတဲ့အဆုံလုံနေချရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတီနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်။ဒါပေမဲ့တခြားဒေသကစားတောက်ကုန်မှာယူတင်းသွင်းရတဲ့ဖားကန့်ဒေသလိုနေရာတွေမှာတော့စားနပ်ရိက္ခာအရေးပိုပြီးတော့အခက်တွေ့စေပါတယ်။ပရိပခမြေမြုံမိုင်းနဲ့ပေါက်ကွဲပစ္စည်းတွေအန်ဒီယေလုံခြုံရေးတင်းကျပ်မှုသွားလာခွင့်တမ်းမြေပိတ်ပင်မှုတွေနဲ့အကူအညီပေးရေးလုပ်သားတွေအပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတွေလည်းအဟန့်အတားဖြစ်စေတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြထားပါတယ်ရှင်
မ သိင္ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်ရည်မှန်းချက်တွေအစီအစဉ်တွေစွန့်လွတ်ရသူတွေထဲမှာအမှုပညာသမားတချို့လည်းပါပါတယ်နေနဲ့ချီစ조사ခဲ့တဲ့အမှုပညာအိတ်မက်တခုလက်တကန်းအလိုမှာလှုပ်ချလိုက်ရတဲ့တေးရေးတေးဆိုကိုလင်းထက်ရဲ့အတွေ့အကြုံကိုတော့မဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ဒီကိုယ့်ရဲ့အလုပ်အကိုင်တွေစိတ်ကူးရည်မှန်းချက်တွေကိုဆွတ်လွတ်လိုက်ရလူတွေထဲမှာအမှုပညာသမားတွေလည်းပါပါတယ်။ဆရာနာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးအရေးယူထောင်ချခံရသူတွေရှိသလိုဒီဖမ်းဆီးအရေးယူမှုတွေကြောင့်ပဲထွက်ပြေးတိတ်ဆောင်တောခိုနေကြရတဲ့အမှုပညာရှင်တွေလည်းမနှဲလာပါဘူး။လက်ရှိအခြေအနေမှာလည်းဒီအမှုပညာအလုပ်တွေကိုကြောခိုင်းထားကြတဲ့အမှုပညာရှင်တွေတော်တော်များများရှိနေပါတယ်။ဆရာနာသိမ့်လိုက်တဲ့အတွက်ကြောင့်ရည်မှန်းထားတဲ့ကိုယ့်ရဲ့အမှုပညာအလုပ်တွေကိုဆွတ်လွတ်လိုက်ရတဲ့အမှုပညာရှင်တွေထဲမှာတေးရေးဂီတာဟူကိုလင်းထက်လည်းပါပါတယ်။ The Art of Freedom Festival မှာ The Best Music Award အပါအဝင်ဂီတာနဲ့ပတ်သက်တဲ့ဆုတွေကိုရယူတဲ့ဂီတာဟူတယောက်ဖြစ်ပါတယ်။ဆရာနာသိမ့်လိုက်တာကြောင့်သူစီစဉ်ထားတဲ့အမှုပညာအလုပ်တွေကိုလက်လွတ်လိုက်ရတယ်လို့ကိုလင်းထက်ကအခုလိုပြောပြပါတယ်။
ကျွန်တော်ကမြန်မာပြည်မှာတော့ဒီတေးရဲ့စီးရေးခြင်းအမှုနဲ့ကျွန်တော်အတမွေးအကြောင်းပြုတယ်ပေါ့နော်ဆိုတော့တစ်ဆက်ထဲမှာဂီတမှုလည်းလုပ်တယ်ပေါ့ဂီတမှုလုပ်တာတော့အဓိကတော့ရုပ်ရှင်တွေပေါ့အဲရုပ်ရှင်နောက်ခံတေးဂီတတွေကျွန်တော်တို့လုပ်ပါတယ်ပြီးတော့တစ်ဆက်ထဲမှာကျွန်တော်ကြောင်ညာခြင်းတွေအများဆုံးရေးပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့အဓိက main career အနေနဲ့လုပ်တယ်ပေါ့ဆိုတော့အာနာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ဒီ music production အကုန်လုံးက totally အားလုံး close ရပ်သွားတယ်ပေါ့နော်ဆိုတော့ရပ်သွားတဲ့အခါကျတော့ကျွန်တော်တို့လောက်ကန်ရတာဒီဟိုဘာမှမရှိတော့တဲ့ဒီသာဖြစ်သွားတယ်ပေါ့နော်ဆိုတော့ကျွန်တော်ဆိုဒီအာနာသိမ်းပြီးဒီအာနာသိမ်းကျွန်တော်၄ရက်နေလောက်မှာပေါ့အာနာသိမ်းတဲ့၄ရက်နေ၄ရက်နေလောက်မှာကျွန်တော်စာချုပ်တွေချုပ်ဖို့ပြင်ထားရမျိုးရှိတယ်ပေါ့ဆိုတော့ဒါတွေအကုန်လုံးလည်းရပ်သွားတယ်ပေါ့ဆိုတော့ပြောရမယ်ဆိုရင်အကုန်လုံးဟိုရက်သွားတဲ့အနေဒါဖြစ်သွားတယ်ပေါ့နော်ဒီလိုပဲကျွန်တော်ထင်တယ်အမှုပညာအတိုင်းဝန်းမှာရှိကြတဲ့ညီကောင်တို့တို့တယောက်ချင်းစီလေအဲ့လိုပဲဖြစ်လိမ့်မယ်ကျွန်တော်ဒီလိုပဲယူဆရပါဟုတ်ကဲ့
အခုတော့ကိုလင်းထက်ကဒီအမေရိကန်မှာရောက်နေတယ်ဆိုတော့တကယ်လို့များပေါ့နော်မြန်မာနိုင်ငံမှာဆက်ရှိနေမယ်မြန်မာနိုင်ငံကရဲ့အခြေအနေကလည်းဒီအာနာသိမ်းထားတာမျိုးမဟုတ်ဘဲနဲ့အရင်အခြေအနေမျိုးဆက်ရှိနေမယ်ဆိုရင်ကောအခုချိန်မှာဂီတနဲ့ပတ်သက်လို့ဘာအလုပ်တွေလုပ်နေမယ်လို့ရောပြောနိုင်လဲရှင
်ကျွန်တော်ရဲ့ main အဓိက main career ကတော့ဒီကြောင်ညာသချင်းတွေဖြစ်တယ်ကျွန်တော်ညာတွေလည်းဆက်ပြီးတော့လုပ်နေမှာပေါ့နော်ကျွန်တော်တို့ကဒီကြောင်ညာနဲ့ပတ်သက်ပြီး company လေးကျွန်တော်တို့ကျွန်တော်ချင်းနေလုပ်တဲ့ provide လုပ်တဲ့produce လုပ်တဲ့ company လေးတခုကိုကျွန်တော်ထားထားတယ်။နောက်အဲ့ဒီကနေပြီးတော့ကျွန်တော်ထပ်ပြီးတော့ career တခုတည်းထပ်ရွှေ့လာတာဒီရုပ်ရှင်နောက်ခံတေးဂီတာပေါ့နော်။ဆိုတော့ကျွန်တော်ရုပ်ရှင်နဲ့ပတ်သက်ပြီးပူပြီးစိတ်ဝင်စားလာတယ်ပေါ့။ဆိုတော့ရုပ်ရှင်တေးဂီတာတွေကိုခံတီးရတဲ့အနေအထားမှာကျွန်တော်ဆက်ပြီးရှိနေမယ်လို့ကျွန်တော်ဒီလိုပဲယူဆရပေါ့နော်။
အခုအမေရိကန်မှာတော့ဒီကိုလင်းထက်ဒီဟိုနေဦးတော်လိုင်းရေးရမငွေပွဲတွေဆိုတာတွေ့ပါတယ်ဆိုတော့ကိုပိုင်အတွက်ကအမှုပညာအလုပ်တွေကိုဘယ်လောက်လုပ်ဖြစ်လဲရှင
်။အခုအချိန်ဒီမှာတော့အဲ့လိုရေးဖြစ်တာတော့ကျွန်တော်တို့ရေးလိုက်တိုင်းလေဒီတော်လိုင်းရဲ့ပတ်သက်တဲ့အခြေအနေပဲပြန်ပြီးတော့လုပ်ဖြစ်နေတယ်ပေါ့နော်။တခြားသောအခြေအနေတခြားသော music တွေတော့ကျွန်တော်တို့မလုပ်ဖြစ်ဘူးပေါ့နော်။ဆိုတော့ကျွန်တော်နဲ့ပတ်သက်တဲ့ဒီဟိုဇန်ညွန်ရေးရဲ့ကိုရီးယားတော့ကျွန်တော်ပြောဖြစ်နေတယ်ကျွန်တော်တို့အခြေချက်တွေပြောင်းနေတယ်အဲ့လိုကျွန်တော်တို့အမှုပညာနဲ့ပတ်သက်ပြီးတော့ဖန်တီးဖို့ရန်အတွက်အလုံးကိုကျွန်တော်တို့ဟိုစူးစမ်းယူနေရတယ်ပေါ့နော်ကျွန်တော်တို့ဆိုဂီတာကန်လိုက်အဲပြီးတော့နောက်တစ်ခုခုနကိုယ့်ရည်ကိုယ်မြင်မဟုတ်ဘူးဒီမှာလဲအလုံးဒါနေရတော့ဟိုပြောရမယ်ဆိုရင်တော့ဟိုအခက်ခဲကိုယ်စီရောရှိကြရပေါ့နော်ဆိုတော့ home sick ဖြစ်တာတွေရောတခြားဟာတွေရောနိုင်ငံကဒီလောက်အခက်ခဲဖြစ်နေတဲ့အချိန်ကြားလေးမှာဆိုတော့လုံချင်ကိုင်းစစ်စိတ်တွေလည်းနေတော့နေနေတယ်ပေါ့နော်ဆိုတော့ဒါပဲအမှုပြည်သမားဆိုတဲ့အခါကျတော့အမှုပြည်နဲ့ပတ်သက်တဲ့ဖန်တီးတဲ့စိတ်တွေကမကုန်ဘူးမကုန်တဲ့အခါကျတော့ဒီမှာတော်လိုင်းနဲ့ပတ်သက်လို့ရန်ပုံငွေပွဲတွေရှိတယ်အဲဒီတို့တောက်လျှောက်လုပ်နေတဲ့ဘွဲတွေမှာကျွန်တော်တို့အများနဲ့ပါဝင်ပြီးတော့ကိုတက်နိုင်တဲ့အားနဲ့ပေါ့နော်ဒါတော့တောက်လျှောက်ကိုကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်နေမျိုးရှိပါလေဟုတ်
ကိုလင်းထက်ရေးခဲ့တဲ့တခြင်းနေထဲမှာပြောရမယ်ဆိုရင်ဒီ2013ခုနှစ် SEA Game အတွက်ကိုရေးခဲ့တဲ့တခြင်းကဒီ Theme Song အဖြစ်နဲ့အရွေးခံခဲ့ရပါတယ်ဆိုတော့ဒါနဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကဟိုအမှုပညာသမားတွေပေါ့လေကိုလင်းထက်တို့လိုဒီအမှုပညာရှင်တွေအနေနဲ့ကဒီအရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့တခြားအမှုပညာရှင်တွေနဲ့ရှင်လို့ရှိရင်အခုအချိန်မှာဒီအခြေအနေအချိန်ခါကြောင့်ပေါ့နော်ဖန်တီးနိုင်စွမ်းမှာနောက်ကျကျန်ခဲ့တယ်လို့မြင်လားရှင်
။ဟိုပြောလို့ရတာပေါ့နော်ကျွန်တော်တို့ရဲ့အဓိကတိုက်ပြီပါပြဿနာကဒီဥပဒေပေါ့နော်ဒီအမှုပညာနဲ့ပတ်သက်တဲ့ဥပဒေကိုကျွန်တော်တို့မပြင်ဆင်နိုင်သေးဘူးပေါ့နော်ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ rise နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်နည်းတယ်ပေါ့ဒီ2015နောက်ပိုင်းပေါ့နော်သူကဘာလဲဆိုတော့ app တွေထွက်လာတယ်ဒီ app တွေကနေပြီးတော့မှတစ်ဆင့်ဒီဟိုအခချင်းငွေတွေပေးပြီးတော့မှနားထောင်လို့ရတဲ့ပုံစံဖြစ်လာတော့အမှုပြည်သမားတွေတော်တော်များအဆင်ပြေလာတယ်ဒါပေမဲ့ Dikala atau tu ni mahu elu tu juice tu hamil pun, no. So banyak la elu kena lepas. So terus ni le tua tua ni. So alunga tu boleh jual tu dekano di sini mah platform ni kau piak kau ni pun. Piak kau ni kahjaro. Jono international mahu di platform ni kau nasi ni kahjaro. Music industry lepas tu ya. Aku di lesi ciri mahu jono music industry ya. Bahannya lepas mah. Mati orang ni taro jauh lah, mana. So contohnya ruah di mana di kalau aku YouTube sih, mana Facebook tu baru dia ni perlu tuan ni aje. Tapi alu ber di se ada tembi dan apa yang mana di setak ke oh cini di jauh mulu so orang negara negara ni perlu pesu ram ni sih ni kacau. Tapi ada dia no pun yang jauh yang oh ya alu pilih ni taro sih mana, mana. Tapi air jari ni ber contoh ni punya sih ni kalau ni ada ni tu dua tua perlu lom ni jauh ni contoh ru mienau mienau. Tapi ni punya tu masuk oh Nubinya lalu, malu benar leh, cinta lalu melayu ni, no. So lekah jauh dari ujuzah biro lahir ni, ni dah pih dah. Tu mian ni ni ada solusi yang apa? Kau ini dia mian isi dah. So lekah dia lekang kau tahu ni ada, ubi ni ada mian ikan ubi dah. So lekah jauh pukul sembilan dah, no.
Aku nak bercakap ni macam nak cuba, no. Arah garo di lulus atau cawatup objek sokmen freedom of expression mah. Nubinya ada mario juga, dah ada ye cik melu cemara, no. Kau lintas soal le, kau ye cik na, no. Di ye dia awal ni, kau ye puas na, o. Lulus lala ye puas ni mada le, kau ye sejak pandemus ramu cik ma boleh. So arah mario itu tengok tamai soal ni, kau ye pandemus itu bangka tadi lulus cik melu, kau lintas ni lah sen.
Jono ru di jono tahu setong. Nah, bayang tahu satu tahun kau selesai lakukan isapan itu di, anda punya pun jual buat ni mabih mah, jadoh pun jual lah, lupa jual lagi. Nah, tahu sangat anak bayar buat juga pun jual lepas. Terus kacau lah, lola suaji tahu kan, lola suap jual suap kan, di luki kunci itu suruh hagar, dah cecah lola olah lepas. So jual lah ni tuan, aku anak timi nak bayar mah, lama alam di piang itu baca lah ni tamu piang pelar. So kacau lah, tapi yang lama lulu, oh. Lama biasa lah, lama jauh lama lagi, lama pergi lagi tu, ya ni taro, macam tu. Macam tu soalan ni binya apa pun, ni binya kunci dia, jangan lu, di baca, jangan lu baca ni message ni, baca ni terkini ni, aku cinti, baca ya ni dia, no, lalu ya ni dia, zaman pih dia, tu tu ni, limitation pih dia, jadi macam si dia ni, ni binya si ni, tu jangan solusinya, dah ayah limitation pih lah ni, mana tu jangan lagi, ani hari jangan mah, lama kaya ni, si dia kaca lah, ni ni rukak kiri mana.
American bilang semua jauh ni dia tiada kita hukum letih separuh sih. Saya nanti lagi dia tu, si mentor yang nyubjanya alam dulu selalu layak dulu dia kat dia separuh. Ni dia cik di sana lah yang mentor jauh dia jaga bimbe, di mentor dulu jadi maro dia bilang account dia pernah melu jauh jadi jasa separuh sih, cuma sumya mama.
Masumnya monten sedek lumu sukan si singo nasin cishu kerap asin, akurat jangan dia cing tuan dia cing cakap kau kemas sumi piap piap bimasin.
ยามาสิตะกะอาชีพอเมริกาสุปาเวนลูโปโกโกอูเนซีบวายอภเวซีคนคู่กูอุรปาตมกะอียูกะตะเนลานีกะดันคะเปซุอเยยูไลปาเดอียูกะนอกทะอเยยูไลตูรีเดมาจีเยลีญีนั้นกุกะเยมูโบโจจีมอมองเอเยดะอูซีจุโบโจจีโมออดุริยาปีเดเอวินจีจุงวีดุริยาปีเดเอวินจีเนเยจุซิมินเท ยาวไปในสถานะจุไตมูโบโจโกโกมาสวายเอวินจีอูมิโอมิเอออูยางกงในซีบวายเอวินจีดูโบมูจีมิโอมิอองโดปาวินจาบาเดรัสเซียจูจอเซตะนิปเปกานิยะไปเอลูมาอเมริกันตมระโจไบเดฮาตะเนลานีกายูเครนနိုင်ငံကိုရုတ်တရက်ရောက်ရှိသွားပါတယ်ဒီခီးစင်ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာနဲ့လွတ်လပ်မှုကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့ပြောပါတယ် မြို့တော်ကီယက်ကမာရင်စကီနန်တော်မှာယူကရိန်းသမ္မတပိုလိုဒီမာဇာလင်စကီနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်တင်ကနောက်ထပ်စီရေးအကူအညီဒေါ်လာ300ရာပေးမယ်လို့ကြေညာလိုက်ပါတယ်။အိန္ဒိယနာပြည်နယ်အမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်ရဲ့လွန်ခဲ့သော2900အတွင်းကမ္ဘာ့ရေးရာဆရာခေါင်းဆောင်မှုဆောင်ရွက်သူများအယောက်
50ဆင့်မှာအိန္ဒိယနာပူလစ်မြို့ကမြန်မာအမေရိကန်လူမှုရေးအသင်း BACIA ရဲ့အမှုဆောင်ညွှန်ကြားမှုဖြစ်သူချင်းတိုင်းရင်သားအလိုက်ပါနီလေဂုံပြူခံရပါတယ်ခင်ဗျာ။တရင်ချင်းချက်ကိုကိုခင်မောင်ဆိုမင်းကျင်ညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရင်မှုကမတင်ကြီးထိုက်ပြပြီးတော့အင်ဂျင်နီယာတွေကတော့ဂျိုနာကမင်းနဲ့ဇီနပ်တို့ဖြစ်ပါတယ်။ဗီဒီယိုအေကိုအားပေးနာဆင်တဲ့အတွက်အ
Thank you. This program has come to you from the Voice of America, Washington.